မင်္ဂလာပါခင်ဗျာ။စနေညပိုင်းတည်းအလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒေါ်ဆန်းစုကြည်ရဲ့ American ခီးစဉ်မှာ18ရက်ကြာမဲ့ဒီဒေါ်ဆန်းစုကြည်ရဲ့ American ခီးစဉ်ဟာသမိုင်းတွင်ပဲခီးစဉ်လို့ပြောနိုင်ပါတယ်။ကျွန်တော်ဒီ American ပြည်တော်စုကိုဒေါ်ဆန်းစုကြည်အနေနဲ့ကလည်းနေအကျေကျုပ်လွတ်ပြီးတဲ့နောက်ပိုင်းပထမဆုံးချိန်လောက်တဲ့ခီးစဉ်ဖြစ်တယ်လို့ပဲပြီးခဲ့တဲ့ရက်တွေပေါ့ပြီးခဲ့တဲ့ရက်တွေဆိုတော့တောက်ကြနေအထိမှာတော့ဒီဒေါ်ဆန်းစုကြည်ဟာ Washington DC မှာဒီ American မှာရှိတဲ့ထိတ်တန်းလွတ်တော်အမတ်တွေရောနောက်ဒီသမရဥပမာအပါဝင်အစိုးရဘက်ကတာဝန်ရှိသူတွေရောနောက်မြမရေးမှာလှလှတက်တက်ကြွကြွနဲ့ပါဝင်ခဲ့ကြတဲ့အရင်နိုင်ငံကြီးဝင်ကြီးဟောင်း Marine Albright လို့လူမျိုးတွေနောက်ဒီသမရဟောင်း Bush ရဲ့ကတော့ Laura Bush လို့လူမျိုးတွေနဲ့တွေ့ပါတယ်အဲ့တော့လူတော်များများနဲ့တွေ့ပြပါတယ်တောက်ကြနေကာလာတွေ့မှာအဲ့တော့ဒီဆွေးနွေးပွဲမှာတော့ကျွန်တော်တို့ဆွေးနွေးမှာတော့ဒေါ်ဆန်းစုကြည်ရဲ့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့သုံးသပ်ကြမှာပါအဓိကတော့ American မြန်မာဆက်ဆံရေးနဲ့လက်ရှိမြန်မာနိုင်ငံရေးပေါ်မှာဘယ်လောက်ထိတာတည်ရောက်မှုရှိတယ်အားဖြစ်စေမလဲဆိုတဲ့အကြောင်းဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာအဓိကပါဝင်ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဒီဥပိုလှတင်ကိုဖိတ်ခေါ်ထားပါတယ်ဥပိုလှတင်ကတော့အရင်1990ပြည့်နှစ်ရွေးကောက်ပွဲအနိုင်ရလွတ်တော်အမတ်တူဖြစ်ပါတယ်သူဟာဆိုလို့ရှိရင်ဖျက်သိမ်းသွားပြီဖြစ်တဲ့ NCGUB ရဲ့ဝန်ကြီးတူဖြစ်ပါတယ်နောက်တော့မြန်မာရေးလှုပ်ရှားသူတူဖြစ်တဲ့ San Francisco ကဥညွတ်တန်းကိုလည်းကျွန်တော်တို့ဆွေးနွေးပွဲဖိတ်ခေါ်ထားပါတယ်တခြားဆွေးနွေးမဲ့သူတချို့လည်းရှိပါတယ်ဖော်ဝင်မျိုးကဒေါက်ခင်ဆန်းတွေလိုပါတော့အခုကျွန်တော်အရင်ဆုံးတော့ဥပိုလ်လှတင်ကိုကျွန်တော်ဖိတ်ကြားချင်ပါဥပိုလ်လှတင်ရှိ line ပေါ်မှာရှိမယ်ကြားရမယ်ထင်ပါတယ်
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဥပိုလ်ကြီးအခုဒေါ်ဆန်းစုကြည်ရဲ့ဒီခီးစဉ်မှာခုနကျွန်တော်ပြောလို့ပေါ့လွှတ်တော်မတ်တွေကအစိုးရဘိုင်းတွေရောတွေ့ပါတယ်ခင်ဗျာထူးထူးခြားခြားဥပိုလ်ဘာများသတိထားမိလဲအထင်အရှားဖြစ်တာမျိုးလေးပေါ့
အလုံးသိကြတဲ့အတိုင်းပါပဲကျွန်တော်တို့ဒီဒေါ်ဆန်းစုကြည်ကို American ဒီပြည်ထောင်စုရဲ့ဒီ Congress ပေါ့နော်လွှတ်တော်ကနေပြီးတော့အမြင့်ဆုံးကွန်ဒူဆောင်ဆွတ်ဖြစ်တဲ့ဒီ Congressional Medal Award ပေးတဲ့ဗုဒ္ဓဟူးနေ့မှာပဲ American Outlook တော်မှာကျွန်တော်တို့ဒီမြန်မာနိုင်ငံကိုကမ္ဘာပန်တို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့တို့ကနေပြီးတော့ပြန်ပြီးတော့ငွေကြေးထောက်ပံ့မှုတွေချေးငွေတွေပေးနိုင်ဖို့ကိစ္စကို Outlook တော်မှာတော့တစ်ခဲနဲ့ဆုံးဖြတ်ချက်ချပေးလိုက်ကြပါတယ်ဒါဟာတော့ဆန်းစုကြည်ကိုဆုပေးလိုက်ပြီးတော့နိုင်ပိုင်းတော်တွင်မှာကြလာတဲ့ဆုံးဖြတ်ချက်ဖြစ်တဲ့အတွက်ဒါဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်ရဲ့ထူးခြားတဲ့အောင်မြင်မှုတစ်ချက်လို့ပြောလို့ရပါတယ်ခင်ဗျဒါပေမဲ့တစ်ချိန်တည်းမှာပဲဒါဟာပြောတဲ့အခါမှာတော့မြန်မာနိုင်ငံတော်တွင်မှာကျွန်တော်အတွင်းမှာဖြစ်ပေါ်တိုးတက်လာတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုပြန်ပြီးတော့တုံ့ပြန်ဂုဏ်ပြုတဲ့အနေနဲ့ဆောင်ရွက်တာလို့လည်းဆိုပါရခင်ဗ
ျဟုတ်ကဲ့ဒီအရေးယူတန်ခါမှုနဲ့ပတ်သက်လို့အတော်များများတော့ဒါကဟိုရုပ်တချို့ကရုပ်သိမ်းတင်နေပြီတော်များများတော့ဟိုအကုန်လုံးမရုပ်သိမ်းတင်မှုဆိုတဲ့အမြင်လည်းရှိကြပါတယ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ကတော့ကျွန်တော်ကြားသလောက်ဒီအရေးယူမှုရုပ်သိမ်းနဲ့ပါနေပတ်သက်ပြီးတော့ welcome တော့သူ့အနေနဲ့ကြိုဆိုရဲဆိုတဲ့သဘောထားကိုပြီးသွားပါတယ်ခင်ဗျာဥပိုလ်ကဘယ်လိုထင်ပါလဲလှုပ်ရှားသူတွေကြားထဲမှာဒါဝူရတော့များကွဲစရာဖြစ်နေဦးမလား
တကယ်တမ်းတော့ကျွန်တော်တို့ဒီအခြေခံအချက်နှစ်ချက်ရှိပါတယ်ကျွန်တော်တို့ဒီအခုနကျွန်တော်ပြောသွားရင်နောက်ဆုံးအပိုင်းမှာဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကတော့ဒီလိုကြံရှိနေသေးတဲ့ဒီဟို sanction measures တွေပေါ့နော်ကျွန်တော်တို့အရေးယူပိတ်ဆို့ဆောင်ရွက်မှုတွေကိုချော့ချပေးဖို့ဆိုပြီးတော့မှဒါတိုက်တွန်းထောက်ခံတိုက်တွန်းပြောဆိုသွားတာမျိုးရှိပါတယ်ဒါဟိုတုံ့ပြန်တဲ့အနေနဲ့လည်းအခုအောက်လွတ်တော်ကဒါဟိုဆောင်ရွက်တာဖြစ်ပါတယ်ဒါကြောင့်မို့လို့ဒေါ်စုဘက်ကလေတိုင်းပြည်ရဲ့အခြေအနေကိုကိုယ်တိုင်ကိုယ်ကျတိနေတဲ့ခေါင်းဆောင်တယောက်ရဲ့ထောက်ခံပြောဆိုချက်ဟာအမှားယွင်းရှိမှာမဟုတ်ဘူးလို့ကျွန်တော်အနေနဲ့တော့ယုံကြည်ပါတယ်ဒါပေမဲ့အဓိကကြတာကတော့ကျွန်တော်တို့ပြည်တွင်းမှာပြုပြင်ပြောင်းလဲရေးအရှိန်ဟုန်တွေဟာတစားတစ်တစားပို့ပြီးတော့ခိုင်ခိုင်မာမာရှိလာဖို့ပို့ပြီးတော့ရေးကြည့်တာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတကာ American ပြည်ထောင်စုအပါအဝင်နိုင်ငံတကာဒီရဲ့တွန့်ပြန်ဆောင်ရွက်မှုတွေဟာမြန်မာနိုင်ငံအတွင်းမှာတကယ်စစ်မှန်တဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလူခွင့်ရေးချင်းတွေဘလောက်ထိတိုးတက်ကောင်းမွန်လာပြီးတော့မြန်မာပြည်သူတူးချင်းစီအတွက်အမှတ်ခံချက်ရှိတယ်လဲဆိုတဲ့အချက်ပေါ်မှာလဲပို့ပြီးတော့မူတည်တယ်လို့ဖြစ်လို့ပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ Don't Touch ဆွေးနွေးပေးမဲ့ San Francisco ကဥညတန်းလေလိုင်းပေါ်မှာကြားပါလားခင်ဗျာဥညတန်းကြားပါလား
ဟုတ်ကဲ့ကျွန်တော်ရှိပါတယ်ခင်ဗျ
ာဟုတ်ကဲ့ဥညတန်းကြီးကျွန်တော်ဥညတန်းကိုမေးချင်တာကတော့အခုဒေါ်ဆန်းစုကြည်ခီးစင်နဲ့ပတ်သက်လို့ပေါ့ American ပြည်တော်စုထဲမှာကော American ပြည်သူတွေအပါအဝင် American နိုင်ငံသားတွေဘယ်လောက်ထိစိတ်ဝင်စားမှုရှိကြလဲခင်ဗျာအဲ့ဒါလေးဥညတန်းလေ့လာမိသလောက်ပေါ့
ဟုတ်ကဲ့စိတ်ဝင်စားမှုကတော့တော်တော်ကိုကြီးကျယ်ရှိပါတယ်ခင်ဗျာဘာလို့ဆိုကျွန်တော်တို့လည်းဒီဘက်မှာဒေါ်ဆန်းစုကြည်လာရမှာဖြစ်တယ်လေကျွန်တော်လည်းတန်းညီမဆောင်ရွက်နေတဲ့အချိန်မှာဒီ American ပြည်တော်စုပေါ့မြန်မာတွေမကပါဘူးဒီမှာရှိတဲ့အများစုကလည်းတော်တော်များများကျွန်တော်တို့ဝေဟိုလာရောက်တက်ရောက်ဖို့တော်တော်လေးကိုဟိုအနေနဲ့ကျွန်တော်တည်ရပါတယ်။မဒီဘက်ကကျွန်တော်ခေါင်းဆောင်တူဖြစ်တဲ့ MNC Policy ဆိုရင်ကျွန်တော်တို့ကတော့မဖိတ်ရဘူးခင်ဗျာ။ အသူကတနည်းအားနေကြားတယ်နဲ့ပဲကျွန်တော်တို့ကိုလာပြီးတော့ဟာလာဒီပွဲကိုလာပြီးတော့ဖိတ်ပါစကားလေးလည်းတခွနှခွလောက်ပြောခြင်းနဲ့ဆိုတာမျိုးပေါ့နော်ဆိုတော့ကျွန်တော်ဘက်မှာဆိုလဲဒီမြို့တော်ဝင်ရနေပြီးတော့သူတော်ရီပါလေးပေးဖို့ခန္ဓာရှိအစီအစဉ်နေရှိတယ်ပေါ့နော်ဆိုတော့ဒီဥစ္စာကကျွန်တော်တို့မြန်မာပြည်သူတခုလောအမေရိကန်မှာရှိရမြန်မာပြည်ရေးကိုစိတ်ဝင်စားတဲ့လူအားလုံးရဲ့ဒါအားလုံးကပြောနေတာဒါတမိုင်းဝင်လေပတ်မှုဖြစ်တယ်ဒါကျွန်တော်တို့ရဲ့တချိန်တော့မြန်မာပြည်ဒီမိုကရေစီနဲ့တောင်ဆန်းမြန်မာပြည်ဒီမိုကရေစီရရင်တော့ငါတို့ကတောင်ဆန်းစုကြည်ဒီဘက်ကိုခေါ်ပြီးတော့တခုခုဟုတ်လားကျွန်တော်တို့ပြောကြပါကြရအောင်ငါတို့ကူညီပေးတဲ့လူတွေနဲ့အတူတူတကွအမင်းတို့အားလုံးမင်းညာအောင်ပြီးတော့ဗမာပြည်လည်းတွားလဲကြဆိုတဲ့အားမျိုးကျွန်တော်အမြဲပြောလို့ရှိပါတယ်အခုကတော့အဲ့လိုအပြည့်အဝဒီမိုကရေစီမဟုတ်တော့လဲကျွန်တော်တို့ညှော်လင့်တောင်းတခဲ့တဲ့ဒါကျွန်တော်တို့ရဲ့အိမ်မက်တခုကပေါ်အောင်မြင်လာတယ်ကျလုံးပေါ်လာတယ်လို့ကျွန်တော်တို့ဆိုရမှာဖြစ်ပါတယ်။ဒါအပြင်ကိုဒီအချိန်ဒီလက်ပတ်မှုနဲ့တိုင်းတာပြီးတော့လည်းမြန်မာပြည်မှာအကျဉ်းသား900ကျော်လွတ်ပြေးတယ်။ပြီးတော့တရားနည်းပါးလောက်ကနိုင်ငံရေးအကျဉ်းသားတွေလည်းဖြစ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့ရန်ကုန်ဝမ်းမြောက်ရပါတယ်။ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီ Congress ကပြီးတဲ့ကိုယ်မဲ့တဲ့ခန်းတော်တက်ရောက်ပြီးတော့ဒီဒေါန်ဆန်းစုကြည်ပြောတာရောကျန်တဲ့လွတ်တော်နှစ်ရက်ပေါ့နော်ပါတီနှစ်ရက်ကကောင်းဆောင်နေပြောတာရောမဟယ်လရီကလင်တန်ပြောတာရောကျွန်တော်နားထောင်တဲ့အချိန်မှာဒီပြုပြင်ပြောင်းလဲမှုအရှိန်ဟုံကရှေ့ကိုအတိုင်းတာအပြည့်နဲ့တွားဖို့ရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒေါန်ဆန်းစုကြည်ကိုနိုင်ကလည်းဥပမင်းအခမ်းအနားရှိတော်သူတည်ကြကြရည်ရွယ်ပြီးမင်းရှင်းသွားတယ်။ဒါကိုပြောခြင်းအဖြစ်ဒေါန်ဆန်းစုကြည်ရဲ့ဦးသိန်းစိန်ကောင်းဆောင်နဲ့ဟလာပြုပြင်ပြောင်းလဲရေးသမားတွေရဲ့ကျွန်တော်တို့အတိုက်ခံအားလုံးပြည်သူတရားလုံးကဒီမြန်မာပြည်ပြုပြင်ပြောင်းလဲမှုဆောင်ရွက်နေတဲ့အမေရိကန်အစိုးရကအမေရိကန်ရဲ့အခမ်းအနားအဲ့ဒီအဲ့မှာလေးနဲ့ပါဝင်နေတယ်ဆိုတော့ကျွန်တော်တို့အတိအမှတ်ပြုရမှာဖြစ်ပါတယ
်ဒီဒေါန်ဆန်းစုကြည်ရဲ့ခီးစဉ်တလျှောက်မှာဒီမျိုးတွေမျိုးတွေမှာမြန်မာမိသားစုတွေနဲ့သူတွေ့ဖို့အစီအစဉ်တစ်ခုစီစဉ်လဲပါပါတယ်အခုဆိုလို့ရှိရင်တော့နယူးယောက်မြို့မှာဒေါန်ဆန်းစုကြည်ဟာဒီမြန်မာမိသားစုတွေနဲ့တွေ့ဆုံနေပါတယ်အဲ့တော့အဲ့ဒီမှာသွားပြီးတော့ကျွန်တော်ရှိရာသတင်းယူနေတဲ့ကိုရော်နီငိမ့်လည်းရှိပါတယ်ကိုရော်နီငိမ့်အဲ့မှာသတင်းယူနေတဲ့ကျွန်တော်တို့ဒီလိုင်းပေါ်တင်ထားပါတယ်ကြားပါလားခင်ဗျ
က
ိုရိုနီငိအဲ့အခြေအနေလေးပြောပြပါအောင်ဒေါန်ဆန်းစုကြည်ရောက်ပြီလားဘာတွေများထူးခြားပြောရရှိလဲပွဲအခြေအနေလေးနည်းပြောပြပါအောင
်ဒေါန်ဆန်းစုကြည်ကစင်ကူးလာတယ်ပြောပါပါခင်ဗျာအခုမကြာသေးခင်အချိန်တိုင်းကလေးကပဲဒီ Queen's College ကပဲကျောင်းလူကျောင်းသားတွေနဲ့အမေဖြေပါနော်အဲ့ဒီလောက်တဲ့ပွဲကိုကျွန်တော်တို့ဒီ New York City နဲ့ National များစွာတဲ့ကတခုရဲ့အောက်လွတ်တော်မှဖြစ်တဲ့ PJ Crowley ကနေတော့ Moderator လုပ်ပြီးတော့ဒီ Queen's College ရဲ့ကျောင်းလူကျောင်းသားတွေနဲ့အမေဖြစ်လို့တဲ့ပွဲကိုခုဘက်ကကျွန်တော်တို့ကာဝဲဆောင်ခမ်းမှမှာပြုလုပ်ပြီးတော့အခုကျွန်တော်တို့မြန်မာမိသားစုတွေနဲ့စတင်တွေ့ထိနေပါပြီဒေါ်အောင်စသည်ကြအခုစပြီးတော့မိန်ကုံးစပြောကြတာပဲရှိပါသေးတယ်
ဟုတ်ကဲ့တခြားတက်လာတဲ့လူကြီးဘယ်လောက်ရှိလဲခင်ဗျာမြန်မာမိသားစုကြီး
ဟာမြန်မာမိသားစုဒီပွဲဒီခမ်းမှဟာလူ3000ဆက်ပါတယ်ဒါပေမဲ့အခု3000မကောက်ပါဘူးခင်ဗျာမတ်တက်ရနေတဲ့လူတွေရောအပြင်မှာစောင့်နေတဲ့လူတွေရောကျွန်တော်စိတ်ချတော့9000လောက်ရှိပါမယ်ခင်ဗျာ
ဟုတ်ကဲ့မြန်မာတက်လာတဲ့မြန်မာမိသားစုတွေကနယူးယောက်ကပဲလားဘေးကလူတွေပါလဲခင်ဗျာမြန်မာမိသားစုတွေကနယူးယောက်မြို့ပေါ်ကပဲလားဘေးကလူတွေပါပါသေးလဲ
မဟုတ်ဘူးကျွန်တော်တို့ဒီနယူးယောက်ပြည်နယ်အထက်ပေါ့နော်အထက်ပိုင်းကအော့စတိတ်ကလာကြတဲ့ယူတီကာအီတကာဘတ်ဖလိုအဲ့ဒီမြို့ကမြန်မာမိသားစုအတိုင်းပိုင်းတွေနောက်တစ်ခါကျွန်တော်တို့မြောက်ကာရိုလိုင်းပြည်နယ်မိသားစုအတိုင်းပိုင်းတွေဟိုတက်ဆက်ဆိုဖလော်ရီဒါတို့ကလာကြတဲ့သူတွေလဲ
ဟုတ်ကဲ့ပထမဒီ CEO American လွှတ်တော်မှတကူကနေပြီးတော့သူတို့ဒေါန်ဆန်းစုကြည်နဲ့တရားတွေ့တယ်လို့ကြားပါသေးတယ်။သူကတော့ဘာများထူးခြားပြောတာရှိလဲခင်ဗျ
။သူကတော့ moderator လုပ်ပြီးတော့ဒေါန်ဆန်းစုကြည်သူ message ပေးတယ်။သူကမကြသေးခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့ဒေါန်ဆန်းစုကြည်လည်းပေါ့နော်။သူတွေ့ဆုံခဲ့တဲ့အကြောင်းတွေသူအကြောင်းသားတွေပြောပြပါလေ။သူကအဲ့ဒီအကြောင်းရဲ့ alumni ခရီးအကြောင်းသားဟောင်းမှာအကြောင်းမလို့သူကနေပြီးတော့မှဒီเจ้าနိုင်ငံရေးပြပြီးတော့ဒေါန်ဆန်းစုကြည်နဲ့အမေဖြစ်
အောင်ဆိုလာကဒီအစည်းအဝေးမှာအခုဒီတွေ့ဆုံပွဲမှာမြန်မာမိသားစုတွေမကောက်ဘူးအမေရိကန်ចောင်းသားတွေပါပါတာပေါ့
ဟုတ်ကဲ့ဆရာနှစ်ပွဲပါအခုပွဲကတော့မြန်မာနိုင်ငံသားဒီမြန်မာနိုင်ငံသားမြန်မာလူမျိုးတွေယူပါခင်ဗျာပထမတစ်ပွဲကကျွန်တော်တို့ဒီ Queen's College ကအမေရိကန်ចောင်းသားတွေနဲ့တွေ့ဆုံခြင်းအဲ့မှာလည်းဖိတ်ကြားထားတဲ့မြန်မာရဲ့တချို့တက်ရောက်ခဲ့ပါတယ
်ဟုတ်ကဲ့ကရိုနီကျေးဇူးပါနောက်မှသတင်းဆက်ပို့ပေးပါအောင်နော်အခုကျွန်တော်နောက်လေလိုက်ပုံမှာမက်ခင်ဆန်းရယ်ဖိုဝင်မျိုးကရှိပါတယ်ဖိုဝင်မျိုးကိုလည်းဒေါန်ဆန်းစုကြည်ကလာဖို့ရှိပါတယ်အဲ့တော့မက်ခင်ဆန်းရယ်ကျွန်တော်မေးချင်တာလေးတခုကဒေါန်ဆန်းစုကြည်ကမြန်မာပြည်သားစုတွေပြပရောက်မြန်မာနေနဲ့အခုဒါပထမဆုံးချိန်အမေရိကန်မှာရှိတဲ့လူတွေနဲ့လိုက်လံတွေ့ဆုံနေတာပေါ့နော်ဒါဒီအချိန်တွေကဒေါန်ဆန်းစုကြည်ဒရီမလိုက်တွေ့တာကရောပြပရောက်အင်အားစုတွေအမေရိကန်အထူးဖြစ်အမေရိကန်ခြေဆိုင်မြန်မာအဖွဲ့အစည်းတွေမြန်မာလှုပ်ရှားသူတွေအတွက်ဘာများဟိုထူးခြားဖြစ်စေနိုင်လဲခင်ဗျဟု
တ်ကဲ့ရှင်ကျမတို့အိန္ဒိယပြည်နယ်ဖော်ဝေးမြို့မှာဆိုရင်ဗမာလူမျိုးတွေအားလုံးဟာတိုင်းရင်းသားတွေအားလုံးပေါင်းစုံပေါ့နော်ကျမတို့6000ကျော်9000လိပါရှိပါတယ်အ aku jauh pun lo, alam alam ni pergi sini tu dah jauh jauh ni, pilih jalan pilih barai. Adik aku semalam di bawah lima hari, aku di masa yang lalu ni malu jalan, ni apa barai? Ni ada kajar, bahaya pio pio, alam apa no di Amerika ni ni mana ni jaya pio di, kekeh ni ujung kan ni jaya ni, di mana di dari ye, cini ni ni alam apa, orang sana tu dia jauh lalu sini, di lah soya saya tengah saya di bawah ni, pilih alam apa. Malu sih mahu masuk ini, yang umi ayah saya idea jadi wadi cancel, aku pun di strip kami di state polis, aku pun awak saya pun dah naik udah kalau jumpa sih aku pun cipiro, alam awak awak sih mana jadi asal, soalnya memalu muri dua ku, terkuku turu jadi ane, yang lain muda kuki lari melu, malu alam awak mula ni jadi ane.
For we mula ada ke memalu nyazung sih de Amerika mah mula pion ane malu kami, atau for we season awal blue sim le, pelal laut terja melu kaman thale.
Okay, aku cuma awak prima. พอเวนบ่เนาะดิไอเดียจะดูจะกูจ้องอ่ะเนาะตรุจ้องมาต้องพี่ว่าหลุเปียวบาดะใบแม้จมารุพอเวนอยู่มาแหละหลูว่าเด้งอ่ะจะต้องคนเราชื่อได้เพียงโอ้อเมริกันเนี่ยแหละยังใส่ဝင်ซ่าเลยอเมริกันเนี่ยใส่ဝင်ซ่าเลยเดจมารุไม่อยู่อ่ะปัญญาอีนูโรဖြစ်တယ်လीแต่จ้องปัญญาอีนูโรဆိုတော့อเมริกันจ้องจ้องอ่ะอารมณ์อ่ะแหละตက်ขึ้นเลยဆိုပြီးတော့
เอาล่ะโอ้ที่ซีเรียสไล่ไปเลยไอ้ซีเรียสได้คําอ่ะไอ้มาลูจะต้องอยู่ซะมาเลยเอาล่ะเราจะว่าเนี่ยเนี่ยเลี้ยงชื่อท้องเนาะลาเมดีเนี่ยมากะเลยติดตัวไหนเนี่ยรู้จะว่าอารมณ์อ่ะเหมียวเล่นทาไปเลยโอเคอกูที่ปวยเหมียวนี่ก็မြန်မာတွေသက်သက်ပဲซีเซนจ่ะล่ะတခြားအာနာပိုင်တစ်ဘက်ကပူပေါင်းပါဝင်မှုတော့ရှိလားဟုတ်ကဲ့ပမာရီတွေမဟုတ်ပါဘူးဘာလို့ကမကွန်မြူနတီရလဲထူးထူးခြားခြားကိုဖော်ဝေးမျို
တော်ဝင်အကုန်လုံးပေါ့နော်ဒီအိန္ဒိယကဒီကျွန်တော်တို့ state police plate တွေရောအကုန်လုံးကနေပြီးတော့ပါဝင်ပြီးတော့ကျွန်တော်တို့ဆွေးနွေးပွဲတွေအချိန်ချင်းလုပ်ပြီးတော့ဒေါန်ဆန်းစုကြည်ရဲ့လုံခြုံရေးဒေါန်ဆန်းစုကြည်ရဲ့သွာလာဖို့စီစဉ်ဖို့နေဖို့ထိုင်အကုန်လုံးသူတို့ကိုယ်တိုင်ကလည်းပါဝင်နေကျွန်တော်တို့ဗမာအတိုင်းဝိုင်းနဲ့အကုန်လုံးညီညွတ်ညွတ်နဲ့တိုင်ပင်ပြီးတော့အားလုံးစီစဉ်ကြပါတယ
်ဟုတ်ကဲ့ဒေါက်ခေဆန်းနဲ့ကျေးဇူးပါနောက်မှကျွန်တော်ဆက်ပြီးတော့မေးပါအောင်မယ်အခုဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ဒီမတိုင်ခင်ကပဲဒီမျိုးသားချင်းမှုစီဖွဲ့ချုပ်ရဲ့နိုင်ငံတကာဖြစ်တဲ့ဦးဝင်းတင်ကိုဒေါန်ဆန်းစုကြည်ရဲ့ဒီခီးစဉ်ဟာမြမနိုင်ငံရေးပြောင်းလဲမှုကိုဘယ်လောက်ထိတော့တက်ရောက်မှုရှိမလဲဆိုတော့မေးမြန်းထားတာရှိပါတယ်အဲ့ဒါလေးမက်ခင်ဖြူတွေဖွင့်ပြအောင
်တော့ဆန်းစုကြည်ကအမေရိကန်ကိုရောက်တဲ့ခါမှာအထူးကြောင့်ဖြစ်တာပါလို့ဆိုတော့ဒီလိုခုဒီမိုဆီပြောင်းလဲပြီးပေါ်ခင်းဟာနော်အဲဒီသမဥပဒေရှင်ရဲ့အဲ့ဒါဥထောင်မှုတွေသမဥပဒေရှင်ရဲ့ကျူးမမှုတွေပါတယ်ဆိုတော့အတည်င်းထုတ်ပြောပါတယ်ဒါလည်းမကောက်ပါဘူးဥပဒေရှင်ရဲ့အဲ့ဒါရံဖြစ်တဲ့အဲ့ဒါတိတ်ပြီးတော့ဘာမှတိတ်ပြီးတကားထဲမှာတိတ်ပြီးတော့ဖျက်ပြောပြတော့မလိုတဲ့ပုံကူမျိုးဖြစ်တဲ့ဥမာဆိုတော့သူရဲ့ဝီဒီသူကဒွိုင်းနာမည်ကိုတော့ထုတ်ပြောပါတယ်အဲ့ဒါပါပြလဲဆိုတော့ဒေါ်ဆန်းကြီးကဘယ်လောက်သဘောထားကြည့်တယ်အမျိုးမျိုးရှိရယ်နောက်ဘယ်လောက်စိတ်ရှိရယ်ဘယ်လောက်ဒီအရှိကိုတွေးတယ်ဆိုတာကိုပြတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါတစ်ချက်ပါနောက်တစ်ချက်ကျွန်တော်ပြောချင်တာကဘာလဲဆိုတော့ဒေါ်ဆန်းကြီးကဒီမှာဒီနဲ့ပတ်သက်လို့ကျွန်တော်မိငါးနေတော့ခုစိတ်ရှိနေရုပ်သိမ်းတာနဲ့ပတ်သက်ပြီးတော့ဒီစိတ်ရှိချမ်းမချင်းနဲ့ပတ်သက်ပြီးတော့နောက်ပိတ်ချုပ်ဒီဝိုင်းပိတ်ချုပ်မှုကြီးအဲချမ်းမချင်းနဲ့ပတ်သက်လို့ဒီဥပမာမှာပြောချင်အများကြီးရှိပါတယ်အဲကျွန်တော်ခံစားချက်ဒီလည်းအများကြီးရှိတယ်သူကလည်းဒီ sanction ရဲ့အကျိုးတရားမှုပေါ့ဗျာဖြစ်ရမှုကြီးရလဲအများကြီးရှိတယ်လို့ကျွန်တော်ပြောလို့ရတယ်သို့တော့ဘာလို့ပြောပြောဒေါန်ဆန်းကြီးကဒီအန်ဒီကိစ္စနဲ့ပတ်သက်လို့လဲဟလာချာဒီအန်လူကြီးတခြားနိုင်ငံကြီးပါတီအဖွဲ့ကြီးကအများကအစိုးရဘက်ကနေလိုက်ပြီးတော့ဟလာ sanction ဖြစ်ပြီးလို့ sanction ရစေးလို့ sanction ယူပြီးလို့ဆိုတာယူရဲဟလာအပြည်လဲကိုတခါလဲရဖာပြောနေကြတဲ့အချိန်မှာဒေါန်ဆန်းကြီးကဘာမှသိထွေထူးမပြောခဲ့ဘူးလေလို့အခုဒီမှာ sanction ယူပြီးလိုက်တဲ့ခါကျတော့ကံကွက်တဲ့စကားကိုမပြောတော့ဘဲနဲ့ဆင်ခြင်ရည်ယူသိမ်းတာနဲ့ပတ်သက်ပြီးတော့ဝင်လာပါလေဆိုတဲ့စကားကိုပြောတယ်ဒါဆိုရတော့အမေရိကန်ရဲ့လုပ်ငန်းကြီးနဲ့ပတ်သက်ပြီးလည်းသူကပြည်လည်းလည်းဖြစ်စီပြီးနဲ့နောက်ချက်ကဗမာပြည်သူတွေရဲ့စစ်သားချောင်းကြီးမှုလည်းဖြစ်စီပြီးနဲ့နောက်တော့နိုင်ငံရေးပြည်လည်းဖြစ်ပေါ်ပြန်သူလည်းပေါ်ချီနေတယ်ဆိုတဲ့သဘောထားကိုပြတ်တာတယ်လို့ကျွန်တော်ပြောချင်ပါတယ်ဒီနှစ်ချက်ဟာဒေါ်ဆန်းကြီးရဲ့အမေရိကန်ခရီးမှာအရေးကြီးဆုံးအချက်နှစ်ချက်ဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်ဒေါ်ဆန်းကြီးရဲ့အဲ့ဒီတော့ရှိမှုနိုင်ငံရေးဒေါ်လာကြီးမှုအဲ့တော့ကဘာပဲပြောပြောဒီဝင်နေပတ်တယ်ဘူဝါဒနေပတ်တယ်လာလိမ့်ကျေဒေါ်ဆန်းကြီးကဘယ်ကိစ္စအောင်မှာအတိစုတ်ကန်ပြီးတော့မထားမင်းနဲ့အဲကျွန်တော်ဒီအမျိုးမျိုးရှိနေအကျိုးရှိတဲ့ဟာဆိုလို့ရှိရင်နေတာအကျိုးရှိတဲ့ဘက်ကလည်းရက်တည်ပြီးတော့အဲပြောဆိုရေးလုပ်ကြရင်ဆောင်ရွက်တယ်ဆိုတာကိုပြတ်တာလေကျွန်တော်အဲ့လိုပဲပြောနေပါတယ်ဒါလေးကျွန်တော်ပြောနေပါတယ်ခင်ဗျ
ဒါတော့မြူသားတမှုစီဖွဲ့ချုပ်ရဲ့နိုင်ငံကဖွင့်တူဖြစ်တဲ့ဦးဝင်းတင်ပြောသွားတာဖြစ်ပါတယ်ခင်ဗျ ခုနဦးဝင်းတင်ပြောသွားတဲ့အထဲမှာပါတယ်လို့ပါပဲဒေါန်ဆန်းစုကြည်ဟာဒီခီးစဉ်အတွင်းမှာသမရဦးသိန်းစင်ရဲ့ပြည်ဝင်ပြောင်းလဲရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့ချီကျူးထောက်ခံပြောသွားတာရှိပါတယ်အဲ့တော့တစ်ချိန်တည်းမှာပဲကျွန်တော်ဥပုအဲ့ဒါနဲ့ပတ်သက်ပြီးတော့ဥပုလှတ်တင်ကိုကျွန်တော်မေးချင်ပါတယ်ခင်ဗျာဥရောပခီးစဉ်တော့ကဒေါန်ဆန်းစုကြည်ရဲ့ဟိုသတင်းတွေကိုမြန်မာသတင်းတွေမှာဖော်ပြတာမျိုးမရှိပါဘူးနောက်တစ်ခုကဒါမဲ့တစ်ချိန်တည်းမှာဒေါန်ဆန်းစုကြည်ဘက်ကဘာမားလို့တုံးလိုက်တဲ့အတုံးနှုံးပေါ်မှာပြန်ပြီးတော့ဆောင်းပါမျိုးခနဲ့တက်တဲ့ရေးတာမျိုးတွေရှိပါတယ်ဒါမဲ့အခုအမေရိကန်ခီးစဉ်ဖြစ်လာတဲ့အခါမှာသတင်းစာထဲမှာအထူးကြကြဒီကွန်ဂရက်စ်ကဂိုးမယ်လို့စုပေးတဲ့ဟာတွေပါသူသတင်းစာထဲမှာထည့်လာပါတယ်ခင်ဗျာအဲ့တော့ဟိုဒီခီးစဉ်အပေါ်မှာဒေါန်ဆန်းစုကြည်ဘက်ကအခုလိုဦးသိန်းစိန်ကို credit ပေးလိုက်ခြင်းအဖြစ်မြန်မာဆွေရဘက်ကဒေါန်ဆန်းစုကြည်ကိုပို့ပြီးတော့ဟိုလူလားမှုပြလာတယ်လို့အဲ့ဘက်ကိုရောက်လာပြီလို့ယူဆနိုင်လားဥပိုလာတင်အမြင်သိကြပါလေ
ဟုတ်ကဲ့ပါကျွန်တော်တို့ဒီဒေါန်ဆန်းစုကြည်ရောက်ရှိနေတဲ့အချိန်တော့တွင်မှာပဲကျွန်တော်တို့မြန်မာ community ကဟာလာကျွန်တော်တို့တမရယုံဝန်ကြီးဦးအောင်မင်းနဲ့ကိုစလဲဖွဲ့နဲ့တွေ့ခဲ့ကြပါတယ်အဲ့ဒီပွဲမှာဝန်ကြီးဦးအောင်မင်းကိုယ်တိုင်ပြောသွားတာကတော့သူတို့ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းတွေမှာပင်လင်ဒေါန်ဆန်းစုကြည်ရဲ့ကိုညီမှုပူပေါင်းဆောင်ရွက်မှုလေသူကိုယ်တိုင်ပွန့်ပွန့်လင်းလင်းဟလာလေးလေးဆဆတောင်းခံခဲ့တဲ့အကြောင်းဒေါန်ဆန်းစုကြည်ရဲ့လည်းသူ့အနေနဲ့အကြောင်းအသက်ရွယ်ရဝတောင်းဝန်အရကိုဒီခီးဝေးကြီးတွေကိုလိုက်ပါဆောင်ရွက်နိုင်စွမ်းမရှိပေမဲ့ဒီငင်းငင်းဆွေးနွေးပွဲတွေဇပွဲဝိုင်းပေါ်ရောက်လာတဲ့အချိန်မှာအပြည့်အဝပူပေါင်းဆောင်ရွက်တော့ကိုရှိတယ်ဆိုရယ်ဂရိစကားရထားတဲ့အကြောင်းပြောသွားတာကိုကြားရပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့သုံးသပ်ချက်ကတော့ဒီတစ်ဖက်နဲ့တစ်ဖက်အပြန်လန်လေးစားမှုအပြန်လန်ယုံကြည်မှုဟာပိုပြီးတော့အရှိန်ဟွန်ကောင်းလာတယ်လို့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဒါပေမဲ့တစ်ဖက်မှာဒေါန်ဆန်းစုကြည်ဟာဝါရှင်တန် DC မှာရှိနေချိန်မှာသမ္မတဥဘာမနဲ့လည်းတွေ့ပြီးသွားပါပြီသမ္မတဥဘာမခေါ်ယူတွေ့ဆုံတော့သူတို့တွေ့ပြီးသွားပါပြီအသေးစိတ်ကတော့နှစ်ဖက်လုံးကထုတ်ပြောတာမရှိပါဘူးမကြခင်မှာတော့သမ္မတဥသိန်းစင်ဟာဒီကုလသမဂ္ဂညီလာခံကိုတက်ရောက်ဖို့အတွက်နယူးယောက်ကိုလာမှာပါသမ္မတဥသိန်းစင်ကိုသမ္မတဥဘာမကလည်းဒီပြည်ဝင်ဝေဗီဇာပိတ်ပင်ထားတာရုတ်ပေးလိုက်ပြီဆိုတော့သူလာမယ်ဆိုရင်ဝါရှင်တန် DC ကိုလည်းလာလို့ရပါတယ်ဒါပေမဲ့ရှေ့မှာဒေါန်ဆန်းစုကြည်ကိုသမ္မတဥဘာမကလည်းတွေ့ပြီးလွှတ်တော်မတ်တွေကလည်းဒီကုဒကအကုန်လုံးဟိုပွဲတွေနဲ့လှုပ်ထားပြီးဆိုတော့ဒီအခြေအနေမှာသမ္မတဥသိန်းစင်လာခဲ့လို့ရှိရင်မြန်မာနိုင်ငံမှာအခြေအနေနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ကသူ့ထက်ပိုလွှမ်းမိုးနေပါလားဆိုတဲ့စိုးရိမ်စိတ်ကောဖြစ်မလာနိုင်ဘူးလားမရှိနိုင်ဘူးလား
ကျွန်တော်အနေနဲ့ကတော့သမ္မတဦးသိန်းစိန်ကလည်းပဲသဘောထားကြီးအမြင်ကျေတဲ့ခေါင်းဆောင်တယောက်ဖြစ်တဲ့အတွက်ဒေါန်ဆန်းစုကြည်ရဲ့မြန်မာနိုင်ငံအမျိုးသားပြန်လည်တင်မြှင့်ရေးကျွန်တော်တို့ဒီပြုပြင်ပြောင်းလဲရေးတွေအချိန်ဟုန်နဲ့ပို့ပြီးတော့မြန်မြန်ဆန်ဆန်တိုးတက်လာရေးမှာအဓိကအကျမှုကိုလေးစားသိမှတ်ပြုလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်အဲ့ဒီလိုဒီတကယ်တမ်းမြန်မာနိုင်ငံမှာသမ္မတကြီးဦးသိန်းစိန်ဦးဆောင်နေတဲ့ပြည်ပြင်ပြောင်းရေးလုပ်ငန်းများအရှိန်ဟုန်နဲ့မြန်မြန်ဆန်ဆန်အောင်မြင်လာဖို့ဒီပင်လေဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍဟာလက်တွေ့ကြကြအင်တန်ရေးပါနေတာနဲ့အညီထူးသဖြင့်တော့နိုင်ငံတကာဆက်ဆံရေးနိုင်ငံတကာအတိုင်းဝန်းရဲ့ပတ်မှုကူညီဆောင်ရွက်မှုရရှိရေးမှာတိတ်ပြီးတော့ရေးပါတဲ့အခါကျတော့ဒီလိုကိစ္စတွေကိုသမ္မတကြီးဦးဆောင်သမ္မတကြီးကိုနိုင်ကဦးဆောင်နေတဲ့ဒီအစိုးရအဖွဲ့တစ်ဖွဲ့လုံးကအလေးနဲ့စဉ်းစားပြီးတော့မှဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ခင
်ဟုတ်ကဲ့ဦးညွတ်တန်းကဘယ်လိုယူဆပါလဲခင်ဗျာဒီခေတ်စဉ်ကဒီမြန်မာဆွေးနွေးနဲ့ဒေါန်ဆန်းစုကြည်ကြားဆက်ဆံရေးပေါ်မှာဟယ်လိုဦးညွတ်တန်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးညွတ်တန
်းကအရန်ကိုရေးပါပါတယ်ဒေါန်ဆန်းစုကြည်နဲ့ဦးသိန်းစင်တို့နှစ်ဦးကိုလည်းကျွန်တော်ခွဲခြားပြီးမြင်လို့မရတော့ပါဘူးသူတို့နှစ်ဦးကအခုအစိုးရတစ်ဖွဲ့ထဲမှာပုံစံနှစ်မျိုးနဲ့ပါဝင်နေတာဖြစ်တယ်လို့အထူးသဖြင့် American အစိုးရနဲ့ American ပြည်သူတွေအနေနဲ့ဒေါန်ဆန်းစုကြည်ပြောတဲ့စကားကိုပိုကြားလို့တယ်ဒေါန်ဆန်းစုကြည်တိုက်တွန်းဘာဖြစ်စေချင်တယ်ဘလို့ဖြစ်စေချင်တယ်ဆိုတော့သူတို့ပိုပြီးသိလို့ပါတယ်အဲ့ဒါကိုသူတို့အဓိကထားပြီးလှုပ်ကြမှာဖြစ်ပါတယ်သူဖြင့်ကျွန်တော် sanction ကိုပြန်ကြည့်လိုက်ရင်လည်း sanction နှစ်ပိုင်းရှိတယ်ယင်းနှိမ့်ညွန့်မှုနဲ့ကျွန်တော်ကုံတွင်မှုပေါ့နော်အခု American ကတော့ယင်းနှိမ့်ညွန့်မှုတွေကိုသူကဖွင့်ပြတဲ့သဘောပဲတကယ်တကယ်ယင်းနှိမ့်ညွန့်မှုတွေစခဲ့တာဟာ1996 April 2622ရက်နေ့မှာ San Francisco ကနေပြီးတော့ selective purchasing law ပေါ့နော်။တနှစ်မတိုင်ခင်ဘာကလေးအတည်ပြုခဲ့တဲ့ law ကိုအတည်ပြုလိုက်တဲ့အချိန်မှာနောက်နေ့မှာ PepsiCo ကနေပြီးတော့အတို့ဒီနိုင်ငံမှာဆက်လုပ်လို့မရတော့ဘူးဆိုထွက်သွားတာ။ဒါအစိုးရရဲ့ပိတ်ဆို့မှုကြောင့်မဟုတ်ဘူး။ပြည်သူတွေရဲ့ပိတ်ဆို့မှုကြောင့်ဖြစ်သွားတာဖြစ်ပါတယ်။1999မှာ President Clinton နဲ့လွတ်တော်ကနေပြီးတော့ဒီ union movement မှုပိတ်ဆို့မှုတွေကိုသူတို့တကယ်တရားဝင်ဥပဒေတွေချမှတ်ခဲ့တာပါ။နောက်ပိုင်းလဲဆက်ပြီးတော့တဖြည်းဖြည်းနဲ့2003မှာတခါမြန်မာပြည်ပစ္စည်းတွေမဝယ်တော့ဘူးဆိုအဲ့လိုမဝယ်တော့ဘူးလို့ပြောတဲ့အချိန်မှာပဲမြန်မာပြည်ကနေကြောက်တံပြများတွေလာတယ်အင်ကြီးအဝိစားတွေလာနေတယ်တော့ထပ်ပြီးတော့အဆင့်ဆင့်ပေါ့နော် 2008 တုန်းကနေတော့မှထပ်ပြီးတော့ sanction တွေချမှတ်ခဲ့ရတာပါအဲ့တော့ဒီ sanction နှစ်ပိုင်းမှာရင်းနှီးမှုညှို့နှံမှုတွေဖြည်းဖြည်းနဲ့ဖွင့်ပေးနေတယ်အခုဆိုကမ္ဘာ့ဘဏ်တို့ဘာတို့ကပါ top and people, American, if you are a la point be like you said. A gone move, you might be a busy radio, Timbo, Kesari, Amara, Tarado, Messura, you know, me, Male. So tomorrow, who's in Saint Lare, Chain Male, General and in a Pissi Luragara, American, a la Gonzong, tomorrow, Ovamia, Lu, Bokum, you know, Tribido. နောက်ဖက်လုံးကနေပြီးတော့တကယ်ကိုသဘောထားညီညီနဲ့ဆန္ဒအမှန်နဲ့ပြည်သူတွေရဲ့အကျိုးရှိွားတဲ့ရှေ့ကိုအရှိန်ဟုန်နဲ့တိုးနေတဲ့အချိန်မှာအမေရိကန်ဘက်ကလည်းတန်နေဆုံးအပီအမြောက်ပြုတင်တယ်တန်နေဆုံးဆန့်ရှင်တွေကိုရှော့ပေးတင်တယ်အထူးဖြင့်တော့အောင်ဆန်းစုကြည်ကိုနှိုက်ကိုပါပဲလုံခဲ့တဲ့3လလောက်ကပြောနေတာနဲ့အခုနဲ့ကမတူတော့ဘူးဆိုတော့တူတို့နှစ်ဦးရဲ့တယောက်နဲ့တယောက်ယုံကြည်မ ပို့ပြီးတော့ဒီနေရာမှာအားပေးရမယ်ပြုစီလိုတယ်လို့ကျွန်တော်ပြောလိုပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးဖို့ဖုန်းပေးထားတဲ့ထဲမှာကိုဦးကျော်မြတ်တာလည်းရှိပါတယ်ဦးကျော်မြတ်တာဘင်္ဂလားဒေ့ရှ်ကောဦးကျော်မြတ်တာကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျ
ာဟုတ်ကဲ့ဦးကျော်မြတ်တာတူတူတူနဲ့လူရင်းကိုဆွေးနွေးလို့ရပါတယ်မေးမြန်းချင်တာလည်းမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာအခုဒေါ်အောင်ဆန်းစုကြည်အမေရိကန်ကိုသွားတဲ့ခကြီးနဲ့ပါသက်လို့အများကြီးမြန်မာနိုင်ငံအတွက်အများကြီးအကျိုးကျေးဇူးတွေဖြစ်လာမှာဖြစ်ပါတယ်စီးပွားရေးပိတ်ဆို့မှုတွေပွင့်လင်းလာမယ်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေပိုပြီးတော့ကျလာမယ်အလုတ်ကိုင်းအကုန်လမ်းတွေပူလာမယ်စီးရေးပူပေါင်းမှုတွေလည်းကျလာမယ်နောက်ပြီးတော့နှစ်နိုင်ငံ bilateral relationship လည်းအင်အားလာမယ်နောက်ပြီးတော့နိုင်ငံတကာရေးရာသံတမန်ရေးရာအဲအဲ့ဒါတွေကောက်လာမယ်ပညာရေးနဲ့ကျမရေးကန္တာမှာလည်းကောင်းလာမှာဖြစ်ပါတယ်။နောက်ပြီးတော့ဗမာနိုင်ငံရဲ့လိုအပ်ချက်တွေအတွက်လိုအပ်တဲ့အကူအညီတွေလည်းရလာမှာဖြစ်ပါတယ်။ဗမာနိုင်ငံကအခုအပေါ်ပိုင်းမှာ super structure ပိုင်းမှာတော့ကောင်းနေတယ်လို့ပြောရမှာပါ။နောက်ကျွန်တော်တို့အဲ infrastructure ပိုင်းမှာတော့ဒီအခြေခံပိုင်းမှာတော့ကျွန်တော်တို့အများကြီးလိုအပ်နေသေးတယ်ဆိုတာကိုတွေ့ရမှာပါ။ဥပမာလေစိမ့်ထားတဲ့ကိစ္စတွေအဲစားတရားဖြင့်ပေါ့ဗျာအလုကမာအခွင့်အရေးတွေအဲ့ဒါသမတဒီဦးသိန်းစင်ကိုတိုင်ကြောထားတာရှိပါတယ်အလုကမအခွင့်အရေးအတွက်ဥပဒေတွေပြဋ္ဌာန်းရမယ်ဆိုတာလေအဲအဲ့ဒါတွေအများကြီးရှိနေပါသေးတယ်နော်အဲ့ဒါကြောင့်ဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့ကတော့ဒီသမတကြီးနဲ့ဦးဒေါ်အောင်ဆန်းစုကြည်တို့ပူးပေါင်းဆောင်ရွက်တဲ့ကိစ္စတွေဟာမြန်မာနိုင်ငံအတွက်အများကြီးညှို့လင်းချက်ဖြစ်တယ်ဆိုတာကိုပြောရင်းနဲ့ပဲကျွန်တော်တလုံးနဲ
့ဟုတ်ကဲ့ပါဦးကျော်မြတ်တာကျေးဇူးပါခင်ဗျာကျွန်တော်ဥပိုလ်လှတင့်ကိုကျွန်တော်အချိန်လေးသိပြရတော့ပါဦးကျွန်တော်10မိနစ်5မိနစ်စာလောက်မေးချင်ပါတယ်အဓိကတော့အမေရိကန်ပြည်တော်စုဟာတောက်လျှောက်မြန်မာရေးနဲ့ပတ်သက်လို့သူယက်တီခဲ့တာကဖိအားပေးတဲ့ဘက်မှာယက်တီခဲ့တာပါအာဆီယံတို့တိုးလို့ဆိုရင်ဖြောင်းပြပြီးတော့မြန်မာစုကနဲ့ချီကပ်ခဲ့တယ်အဲ့တော့ဖိအားပေးတဲ့ဘက်မှာကအမေရိကန်နဲ့ဥရောပနိုင်ငံတွေပဲရှိပါတယ်ခင်ဗျာအဲ့တော့ဦးအခုလက်ရှိမြန်မာနိုင်ငံပြုရင်ပြောင်းလဲရေးမှာလူတော်များများရေးဘူးအဖြစ်မြင်ရရင်တော့စစ်စွာက initiate လုပ်ပြီးတော့သူကိုယ်တိုင်ကမခထလုပ်ပြီးတော့ဒီပြောင်းလဲမှုကိုဥဆောင်ပြီးတော့သွားနေတဲ့သဘောရှိပါတယ်အဲ့တော့ American ပြည်တော်စုပါဝင်ဒီ PRP ဘက်ကအင်အားစုတွေကတော့ဒီ reform မှာဘယ်လောက်ထိအသုံးဝင်ခဲ့တယ်လဲဘယ်လောက်ထိထိရောက်မှုရှိခဲ့တယ်လို့သုံးသပ်မိပါလဲ
အမှန်တမ်းဟိုအရေးပါတဲ့ခန်းကဏ္ဍမှာရှိပါတယ်ဘာကြောင့်လဲဆိုတော့ American ပြည်တော်စုရဲ့ဒီ base ကိုအရေးယူဆောင်ရွက်ထားမှုကဒီဘယ်လိုပဲခုခံပြီးတော့ပြောကြဆိုကြပေမဲ့လို့နိုင်ငံအားလုံးအတွက်ထူးသဖြင့်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးဖြစ်ဖို့မြန်မာနိုင်ငံအတွက်အင်မတန်မှဒီအရေးကြီးတဲ့အခက်အခဲရှိခဲ့တာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အားလုံးသိကြတဲ့အတိုင်းအမေရိကန်ပြည်ထောင်စုကစီးပွားရေးရနိုင်ငံရေးရပိတ်ဆို့အရေးယူထားတယ်ဆိုခဲ့လို့ရှိရင်ကျွန်တော်တို့ဒီကနေ့တိုင်းပြည်တစ်ပြည်အတွက်မရှိမဖြစ်လိုအပ်တဲ့ကမ္ဘာပန်းတို့မြန်မာနိုင်ငံကငွေကြေးရန်ပုံကိုအဖွဲ့လို့ရပူးပေါင်းဆောင်ရွက်မှုနဲ့ဒီဟလာအကူအညီပေးမှုတွေဘယ်လိုနည်းနဲ့မှမရနိုင်လို့ဖြစ်ပါတယ်။ဒါကြောင့်မတိုင်းပြည်တစ်ပြည်ရဲ့တိုးတက်ပြုပြင်ပြောင်းလဲရေးကိုလုပ်တဲ့အခါမှာအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့အဓိကမဟာမိတ်ဖြစ်တဲ့ဥရောပနိုင်ငံများသမဂ္ဂတို့ရဲ့အခန့်ကဏ္ဍဟာမြန်မာနိုင်ငံအတွက်တာမဟုတ်ပါဘူး။နိုင်ငံတကာမှာရှိတဲ့နိုင်ငံအသီးသီးတွေအင်တာနက်အရေးကြီးပါတယ်။အဲ့တော့သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုရရှိလာဖို့အတွက်သူတို့တွေတံမိုးထားတဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီရေးကိစ္စတွေကိုအခုမြန်မာနိုင်ငံကလည်းတလေးတစားနဲ့ပြန်လည်တိမှတ်ပြုပြီးတော့ဆောင်ရွက်သွားတာနဲ့အများဒီပိတ်ဆို့မှုတွေရပ်တန့်သွားရုံနဲ့မကဘူးပို့ပြီးတော့အဓိကကျတဲ့ပူးပေါင်းဆောင်ရွက်မှုတွေအခုဆိုရင်တော့နိုင်ငံစစ်ရေးအရဟလာအကူအညီမှုတွေပေးဖို့လက်ချင်ရေးတွေအကူအညီဆောင်ရွက်ပေးဖို့ဆိုတဲ့ကိစ္စတွေလည်းပုံမှန်လင်းလင်းဆောင်ရွက်နေတာဆွေးနွေးနေကြတာလေတွေ့ရကြမှာဖြစ်ပါတယ်ဒါကြောင့်မို့လို့အမေရိကန်ပြည်ထောင်စုပါဝင်ဒီအနောက်အုပ်စုပေါ့နော်ကျွန်တော်ဥရောပနိုင်ငံသမဂ္ဂရဲ့ဒီမြန်မာနိုင်ငံ
Pubin Pionley Kandama, Imatama, Yipaware, Elu Yipare Kisago, Digani, Tamar Utain Saint Usound, the Pubin Pionley, Literature Usamu, Pini, the Suya Puga, Line, Lekhanli Melichon, Yolimarik.
Okay, come here, General Daddy Lysis and Chainless Seed Oliver, Pon Sunibe, Ubulate Unyota, now the Dokin Sanwe, Uchomata, now Sia Winti, along with Jesu Yaki Marakma, Daddy Lysis and Dimavajanagan Biva.